21 ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံပထမအကြော်ဟာဒီကနေ့ပဲပြီးဆုံးသွားခဲ့ပါပြီ။ဒုတိယအကြော်ညီလာခံကိုတော့နောက်6လအကြာမှာကျင်းပဖို့ရှိပြီးတော့ဒီကြားထဲမှာတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်သွားမှာဖြစ်ပါတယ်။အခုညီလာခံအတွင်းတင်ပြချက်တွေဟာပုံမှန်လင်းလင်းရှိသလိုအပြန်အလှန်ဝေဖန်မှုတွေလည်းရှိခဲ့တာပါ။ဒါပေမဲ့လည်းငြိမ်းချမ်းရေးအတွက်ရှိနေတဲ့ပြဿနာတွေကိုဖြေရှင်းဖို့အစိုးရအနေနဲ့ရှိကပဲဖြစ်ဖြစ်နောက်ကပဲဖြစ်ဖြစ်ရက်တီပြီးဖေးမလက်တွဲဆောင်ရွက်သွားပါမယ်လို့ဒေါအောင်ဆန်းစုကြည်ကကတိပေးသွားပါတယ်။နေပြီးတော့ငြိမ်းချမ်းရေးညီလာခံမှာရောက်နေတဲ့ကိုသားညုံကသတင်းပေးပို့ထားပါတယ်ခင်ဗျာ
။လေးရတာကျင်းပါတဲ့ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံအတွင်းမှာတော့အစိုးရတက်မတော့နိုင်ငံရေးပါတီတွေနောက်ပြီးတော့တိုင်းသာလနဲ့ကန်ဖွဲ့စည်းသီးသီးကသူတို့ရဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ရက်တီချက်သဘောထားတွေကိုပို့ဝင်လင်းလင်းပဲစာတမ်းတွေတင်သွင်းဆွေးနွေးသွားတာတွေ့ရပါတယ်။ဒီနေရာမှာတက်မတော်နဲ့တိုင်းသာလနဲ့ကန်ဖွဲ့စည်းတွေကြားမှာညီငယ်တွေနဲ့ပတ်သက်လို့သူတို့ရဲ့ရည်တည်ချက်သဘောထားတွေဟာအတော်လေးကွဲလွဲနေတာမို့လို့စိုးရိမ်မှုတွေလည်းပေါ်ထွက်ခဲ့ပါတယ်။ဒါပေမဲ့လည်းပြဿနာကိုစိုးရိမ်စရာမလိုဘဲနဲ့ပြဿနာကိုရှောင်တာမှစိုးရိမ်စရာကောင်းနေဆိုပြီးတော့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကအပိတ်မေခွန်းနဲ့မှထည့်သွင်းပြောဆိုသွားပါတယ
်။အခုပြောသွားတဲ့အချိန်မှာပုံဝင်နေတဲ့ဝေဘာနာတွေတိုက်ခိုက်တာတွေလည်းပါသွားပါတယ်။ဒီကိုယ်စီရဲ့မှာသူကလည်းဒါဒီလိုဖြစ်တာဟာဘာမှကြောက်ရမဖြစ်ဘူးလို့ဒီပါဒီလိုပဲယုံကြည်ပါတယ်။စိုးရိမ်ကြမရှိပါဘူး။ပြဿနာကိုစိုးရိမ်ကြမရှိပါဘူး။ပြဿနာမရှိရောင်ဆောင်လာဆောင်နေရတာလားကဒါကစိုးရိမ်ကြဖြစ်ပါတယ်။ဟာဒီလိုဆိုရင်ပြဿနာကိုကျွန်တော်ဖြေရှင်းမှာတော့ဖြစ်ပါတယ်။ဒါကတော့တတ်တည်ရှိရှိနဲ့ကျွန်တော်ဒီပြဿနာကိုရင်ဆိုင်နေဖြေရှင်းနိုင်တဲ့အရေးချင်းတွေကိုကျွန်တော်တို့မွေးထုတ်မယ်။ကျွန်တော်တို့အတူလက်ကဲပြီးတော့တူဦးတူကူညီမယ်။ဖေးမနဲ့တူဦးရဲ့အမြင်ကိုတူဦးကလေးစားမယ်နားထောင်မယ်သဘောချင်းမတိုက်ဆိုင်ရင်တောင်မှဘာကြောင့်မတိုက်ဆိုင်တဲ့သဘောကိုရှိနေတာလဲဆိုတာကိုစဉ်းစားဒါမှဒီမှာတို့အားလုံးကညီညီမျှမျှနဲ့ဆက်ပြီးတော့လူချင်းနဲ့ညီတိုင်းပန်းတိုင်းကိုရောက်သွားနိုင်မှာဖြစ်ပါတယ်
အတိတ်ရဲ့စီမံမှုကိုခံမဲ့စားအနာဂတ်ကိုစီမံကြဖို့နဲ့မတူညီချက်တွေကိုအပြန်အလှန်လေးစားကြဖြစ်ငြိမ်းချမ်းရေးပန်းတိုင်းကိုရောက်သွားနိုင်မယ်လို့ဒေါက်ဆာဆုကြည်ကပြောခဲ့ပါတယ်အခုဒီ21ရာစုပင်လုံညီလာခံဆွေးနွေးချက်တွေအားလုံးကိုနိုင်ငံပိုင်သတင်းဌာနတွေကလည်းတရားထုတ်လွှင့်ခဲ့တာပါ။ဒါဟာပြည်သူတွေအနေနဲ့ညီညာရေးဖြစ်စဉ်ဟာဘလောက်ထိခက်ခဲလဲဆိုတာကိုသိနိုင်အောင်လို့နဲ့ဘသူတွေကပြည်သူတွေပေါ်မှာစည်စနာထားတယ်ဆိုတာကိုပြည်သူတွေကိုယ်တိုင်ဆုံးဖြတ်နိုင်ဖို့ဖြစ်တယ်လို့ဒေါက်ဆာဆူဂျီကပြောခဲ့ပါတယ်။အခုဒီဆွေးနွေးပွဲအတွင်းဖက်ဒရယ်နဲ့ပတ်သက်လို့ယူဆပြောင်းစုတက်မတော်ဖွဲ့စည်းမှုအယူဆတွေမှာတက်မတော်နဲ့တိုင်းရင်းသားတွေကြားနောက်တိုင်းရင်းသားချင်းချင်းကြားမှာလည်းအတော်လေးမတူကိုယ်လဲချက်တွေရှိခဲ့ပါတယ်။ဒါအပြင်ညီနေအိလုပ်ငန်းစဉ်ရှစ်ဆက်အကောင့်ထဲဖော်ရေးပိုင်းမှာလည်းအခက်အခဲတွေရှိနေပါတယ်။ရှစ်တလဝင်းကျင်မှာကျင်းပတော့မဲ့မျိုးသားအဆက်နိုင်ငံရေးဆွေးနွေးပွဲတွေကိုတက်ရောက်နိုင်ဖို့ဒီ NCA နိုင်ငံလုံးဆိုင်ရာပြစ်ခတ်ရက်စေးစာချုပ်ကိုလက်မှတ်ထိုးရမယ်လို့တက်ဖက်ကလူလာတဲ့သဘောမှာတွေ့ရပါတယ်။ NCA လက်မှတ်မထိုးထားတဲ့တိုင်းရင်းသားတွေဘက်ကတော့ဒါကိုချိန်ဆနေကြတော့မှသူတို့ဘက်ကလူလာချက်တွေကိုတောင်းဆိုထားတဲ့အကြောင်း NCA လက်မှတ်ထိုးအဖွဲ့မှာမပါတဲ့ရှမ်းပြည်မြောက်ပိုင်းဒီရှမ်းပြည်တိုးတက်ရေးပါတီ SSC ရဲ့ဒုတိယဥက္ကဋ္ဌစက်ခွန်ဆိုင်က VOA ကိုပြောပါတယ်။
ဒီပြည်လုံးပြစ်ခတ်ရဆွေးရေးအစိုးရအကြံညာပေးဖို့ပြီးရင်တစ်ချက်တည်းကျွန်တော်တို့တိုင်းရင်းသားလက်မှတ်မထိုးရတဲ့တိုင်းရင်းသားတွေလည်းနဲ့ပြင်အတိုင်းသားအားလုံးပေါ့ကြင်ညာမယ်ဒါတစ်ချက်နော်နောက်ပြီးတော့ကျွန်တော်တို့အရေးကြီးဆုံးကအားလုံးပါဝင်နိုင်ရေးနော်အားလုံးပါဝင်နိုင်ရေး NCA ရဲ့အပိုက်33ပေါ့သူ33ပဲရှိတယ်လေအားလုံးပါဝင်နိုင်ရေးအတိုင်းအဲ့တိုင်းလုပ်ဖို့ဆိုတော့နှစ်ဖွဲ့သုံးဖွဲ့ကိုကြံထားခြင်းအပြင်ပြည်တွင်းစီမိကိုမိခဲပြဘုံတို့လိုဖြစ်နေတယ်။လေကြီးမိုးကြီးလေတွေပဲတိုက်လိုက်ရင်ဒီမိဘွားကလေးကတော်မီကြီးဖြစ်လောင်သွားနိုင်တယ်။ဒါမှမဟုတ်ကျွန်တော်တို့ပြောတာပါ။ငင်းညာရင်ညင်းတပီလုံးအပြစ်ခတ်ရဆေးရေးဆိုတဲ့ဂုံနဲ့တရက်နဲ့ညီဖို့လိုတယ်။နော်။အဲ့ဒါမှဒါလည်းကျွန်တော်တို့ကဂုံရှိရှိတက်ခါရှိရှိအားလုံးနှစ်ဖက်စလုံးပေါ့နော်။အစိုးရနဲ့ကျွန်တော်တို့ကလည်းဒီတန်းတူမြတ်တာဆိုတာနဲ့ကျွန်တော်တို့ဒီလုံနိုင်ပါလိမ့်မယ
်။ဟုတ်လား။အခုအမျိုးသားအဆင့်နိုင်ငံဆွေးနွေးပွဲတွေမတိုင်ခင်မှာရော NCA လက်မှတ်ထိုးနိုင်မယ့်အနေအထားရှိကြ
တယ်။အဲ့ဒါကိုကျွန်တော်တို့ဆွေးနွေးမယ်ဆက်ဆွေးနွေးမယ်ဆက်ဆွေးနွေးပြီးတော့မှကျွန်တော်တို့စူးစမ်းပါမယ်သူတို့လိုချင်တဲ့အပိုင်းကိုလည်းကျွန်တော်တို့ပြစ်ပယ်မထားပါဘူးကျွန်တော်တို့လည်းစဉ်းစားပါမယ်ကျွန်တော်တို့လည်းညှိနှိုင်းပါကျွန်တော်တို့လိုချင်တဲ့အပိုင်းကိုလည်းသူတို့ပြစ်ပယ်မထားဘဲနဲ့အပြန်အလှန်ပေါ့နော်ကျွန်တော်တို့ဓာတ်တူမြတ်တာဆိုတဲ့ဆက်လက်ဆွေးနွေးသွားဖို့ကျွန်တော်တို့မျှော်လင့်ပါတယ
်ဒေါက်ဆာဆူကြည်ကတော့အခု21ရာစုပင်လုံညီလာခံဟာညီညာရေးဖြစ်စဉ်ရဲ့အစိတ်ပိုင်းတရဖြစ်တယ်လို့ပြောပါတယ်ညီငယ်လူငန်းစဉ်ကိုလည်း၃နှစ်ကနေပြီးတော့၅နှစ်အထိလှုပ်သွားဖို့ရည်မှန်းထားကြတာပါလေးလာလူအချို့ကတော့ညီငယ်ဖြစ်စဉ်တစ်ခုလုံးအောင်မြင်ဖို့ဆိုရင်တော့ဒီထက်အချိန်ယူရနိုင်တယ်လို့ခန့်မှန်းကြပါတယ်ဘာဖြစ်ဖြစ်ဒီညီလာခံရဲ့ရလာမှာတော့မတူကိုလဲချက်တွေကိုပြုဝင်လင်းလင်းနဲ့အပြန်အလှန်တိုက်ခွင့်ရလိုက်ကြလို့ပဲညီငယ်လူငန်းစဉ်ဟာခက်ခဲပြီးတော့အပြန်အလှန်ယုံကြည်နားလည်မှုတွေလိုအပ်နေကြတော့မယ်ဆိုတာကိုလည်းတွေ့လိုက်ကြရပါတယ်ခင်ဗျာကျွန်တော်တားညူပါနေပြီးတော့သတင်းပေးပို့ပါတယ်